ဗီယက်နမ်နိုင်ငံကမ်းလွန်ဒေသကတောင်တရုတ်ပင်လယ်မှာဖြတ်သန်းသွားလာနေတဲ့အိန္ဒိယနိုင်ငံပိုင်တင်မောတစင်ဟာတရုတ်ရေတပ်တင်မောတစင်နဲ့မကြသေးခင်ကပဲထိတ်တက်ရင်ဆိုင်တိုးခဲ့တယ်လို့အိန္ဒိယအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဇူလိုင်လ22ရက်နေ့တုန်းကဗီယက်နမ်ကမ်းရိုးတန်းကနေမိုင်50ကျော်အကွာမှာ ANS IRVAT တင်မောခုံမောင်းနေတုန်းမှာအမည်မသိတရုတ်စစ်တင်မောတစင်ကနေသူတို့ရေပိုင်နဲ့ထက်ရောက်နေတယ်လို့ရေဒီယိုချင်းနှန်းကသတိပေးတာခံခဲ့ရတာလို့အိန္ဒိယနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတင်မောလမ်းကြောင်းမှာလေရင်ရောတင်မောရောဘာမှမတွေ့ရတဲ့အတွက်မူလလမ်းကြောင်းအတိုင်းဆက်လက်ခုံမောင်းခဲ့တယ်လို့လည်းပြောပါတယ်။တောင်တရုတ်ပင်လယ်တွင်ပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံဟာတဖြည်းဖြည်းပုံမှုတင်းတင်းမာမာကင်တွယ်ဆောင်ရွက်လာနေတာပါ။လက်တလောတောင်တရုတ်ပင်လယ်ဒါမှမဟုတ်ရင်လည်းသဘောအရင်းမြစ်တွေကျော်ဝါးတဲ့နေရာတွေအပါအဝင်တောင်တရုတ်ပင်လယ်တွေကနယ်မြေတစ်စိတ်တစ်ပိုင်းကိုပိုင်ဆိုင်ကြောင်းကျင်ညာထားတဲ့နိုင်ငံပေါင်း6နိုင်ငံရှိနေပါတယ်။တရုတ်နိုင်ငံကတော့20ရာစုနှစ်စောပိုင်းကာလကမြေပုံပေါ်မှာအခြေခံပြီးနယ်မြေတစ်ခုလုံးကိုသူ့ပိုင်ဆိုင်ကြောင်းပြောဆိုထားတာဖြစ်ပါတယ်။